မြန်မာနိုင်ငံမှာလူ့ခွင့်ချိုးဖောက်မှုတွေပေါ်ပေါက်နေရတဲ့အခြေခံအကြောင်းရင်းတွေထဲမှာဒီမိုကရေစီအခြေခံတွေအားနဲ့အပြစ်ကျူးလွန်မှုတွေအေးအေးမခံရဘဲကိလခွင့်ရနေတာတရားဥပဒေစိုးမိုးရေးအားနဲ့အရက်ဖက်ကကြီးကြပ်ခွင့်မရတာစရတဲ့ပုံမှာအခြေခံတွေကြောင်းပြည်ထောင်စုလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောလိုက်ပါတယ်ရဲစုကလောက်ကျင့်သုံးခဲ့တဲ့အစိုးရရဲ့မူဝါဒတွေဥပဒေတွေကလည်းဘာသာရေးလူမျိုးရေးခွဲခြားမှုတွေကိုအားပေးရရောက်နေတဲ့အကြောင်းပြောဆိုခဲ့တာပါ
They have contributed to and perpetuated violence, extreme poverty, exploitation, and dispossession.
သူတို့ချင်း1982ခုနှစ်နိုင်ငံသားဥပဒေကြောင့်ရိုဟင်ဂျာတွေနဲ့တခြားမုစလင်တွေအတွက်နိုင်ငံမဲ့တွေလိုအဖြစ်မျိုးကြုံနေရတယ်လို့လည်းပြောဆိုသွားပါတယ်။လူခွင့်ချိုးဖောက်မှုတွေဖြစ်ရတဲ့အကြောင်းရင်းကပေါင်းစုံရှိနေပြီးကာလကြာရှိတည်ရှိနေတဲ့ပြဿနာကိုဖြေရှင်းဖို့တမိုင်းနောက်ကျောင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပတ်ပေါင်းစုံကိုနားလည်ဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့ရပါ။လူခွင့်ချိုးဖောက်မှုပြဿနာကိုဖြေရှင်းဖို့မြန်မာစုအနေနဲ့အားလုံးကိုစုစည်းပြီးဖြေရှင်းနိုင်တဲ့တမိုင်းဝင်ခွင့်လန်းပြည့်ရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဒီမှာဆွေးနွေးကြတော့လူညာဆွေးနွေးအသုံးလုံးကိုပြောင်းလဲလက်မခံလို့လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်အရေးယူရရှိတဲ့အကြောင်းလည်းတုံ့ပြန်ထားတာပါ